ဥရောပသမဂ္ဂအဖွဲ့ဝင်အဖြစ်ဗြိတိန်နိုင်ငံဆက်ပြီးရှိနေမလားနှုတ်ထွက်မလားဆိုတာကိုမနေ့ပြန်ကြားတာပြီးနေ့လူမှုဆန္ဒခရီးဝဲမတိုင်ခင်မှာစန့်ကျင်ဘက်နှစ်ဖက်တို့အပြိုင်ဆိုင်မဲဆွယ်စည်းရုံးနေကြပါတယ်လူပေါင်း45သန်းကျော်မဲပေးဖို့မှတ်ပုံတင်ထားပြီးလာမယ့်တောက်ချာနေ့အစောပိုင်းမှာမဲရလက်တွေထွက်ပေါ်လာမယ်လို့ခန့်မှန်းရပါတယ်1983ခုနှစ်မှာအဖွဲ့ဝင်ဖြစ်ပါဝင်ခဲ့တဲ့ EU အဖွဲ့ကြီးကနေဗြိတိန်နိုင်ငံနှုတ်ထွက်မလားဒါမှမဟုတ်ဆက်ရှိမဲဆိုတဲ့ဆုံးဖြတ်ချက်တစ်ခုကတခြား EU အဖွဲ့ဝင်နိုင်ငံတွေနဲ့ဆက်ဆံနေရတဲ့ဗြိတိန်ရဲ့နိုင်ငံရေးနဲ့စီးပွားရေးအပေါ်မှာအကြီးအကျယ်တက်ရောက်မှုရှိစေမှာဖြစ်ပါတယ်ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကတော့ EU အဖွဲ့ဝင်အဖြစ်ဆက်ပြီးရှိနေရေးကိုထောက်ခံထားပြီးဥရောပမှာအားနည်းချက်တွေရှိပါတယ်ဒါပေမဲ့ဗြိတိန်တို့အနေနဲ့မထွက်ခွာသင့်ဘူးလို့မနစ်အင်ကာနီကပြောပါတယ်တကယ်လို့ EU ကနေထွက်မယ်ဆိုရင်တော့ဗြိတိန်နိုင်ငံကိုတက်ရောက်မှုရှိစေမယ့်ဆုံးဖြတ်ချက်တွေကိုဗြိတိန်ရဲ့ဆန္ဒသဘောထားမှာပါပဲအင်းနီးချင်းနိုင်ငံတွေကဆုံးဖြတ်ကြမှာဖြစ်တယ်လို့လည်းဗြိတိန်ဝန်ကြီးချုပ်ကပြောပါတယ် EU အဖွဲ့ဝင်အဖြစ်ကနေနှုတ်ထွက်လေသူတွေကတော့အဖွဲ့ကြီးကနေနှုတ်ထွက်လိုက်ရင်အထူးသဖြင့်လူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေအပါအဝင်ပြည်တွင်းရေးကိစ္စတွေကိုဗြိတိန်အနေနဲ့ပိုပြီးထိန်းချုပ်လုပ်ကိုင်လာနိုင်မှာဖြစ်တယ်လို့ပြောဆိုကြပါတယ်ရှင်